အဲ့ဒီချင်းတွေကမြန်မာနိုင်ငံအပေါ်အရေးယူရမယ့်အချိန်ကိုရောက်နေပြီလို့အထက်လွှတ်တော် Republican Party အမတ်များကောင်းဆောင် Mitch McConnell ကအမေရိကအထက်လွှတ်တော်မှာပြောလိုက်ပါတယ်တကယ်လို့အဲ့ဒီအိမ်ကြီးချင်းတွေကအရေးမယူဘူးဆိုရင်မြန်မာနိုင်ငံရဲ့စွန့်အင်ကာနာနဲ့စစ်ကောင်စီရဲ့အဓိကဝင်ငွေရလန်းတွေအပေါ်တပ်ပရော့ Biden အစိုးရကပိတ်ဆို့အရေးယူတင်တယ်လို့လည်း Mitch McConnell ကတိုက်တွန်းလိုက်ပါတယ်မြန်မာဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေကိုကွပ်မျက်ခဲ့တာနဲ့ပတ်သက်ပြီးအထက်လွှတ်တော်မှာ Mr. Mitch McConnell ပြောကြားခဲ့တာတွေကိုသူယုံကသတင်းထုတ်ပြန်ချက်အဖြစ် Internet စာမျက်နှာမှာအခုလိုတင်ထားတာပါစစ်ကောင်စီရဲ့တရားမဝင်အုပ်ချုပ်မှုကိုသဘောမတူဆန့်ကျင်ကြတာကြောင့်အပြစ်မဲ့မြန်မာပြည်သူတွေရဲ့သွေးမြေကျနေရတယ်လို့လည်း Mr. Mitch McConnell ကပြောလိုက်ပါတယ်တရားမဝင်စစ်ကောင်စီကကျူးလွန်ခဲ့တဲ့ဆက်ဆုပ်ထိတ်လန့်ပွဲအမှုစီရင်ရှေကြီးမှာစစ်ကောင်စီရဲ့အခုလောက်ရကနောက်ထပ်တစ်ခုသာဖြစ်တယ်လို့လည်းသူကဆိုပါတယ်ဒါဟာလူသားဘဝပေါ်အလေးမြတ်မထားတာကိုပြတယ်နိုင်ငံသားတွေအပေါ်မလေးစားတာကိုပြတယ်ပြည်တွင်းမှာဗရန်ဗရာဖြစ်တာပြည်တွင်းစစ်ဖြစ်တာအိမ်ကြီးချင်းတွေနဲ့နိုင်ငံတကာအသိုက်ဝင်းကအရေးယူတာတွေအဆရှိတဲ့မိမိလောက်ရကြောင့်ဖြစ်လာမဲ့အကျိုးဆက်အပေါ်ဘာကိုမှအကြောင်းရွတ်မရှိတာကိုပြတာတဲ့နောက်ထပ်သက်သေပြချက်တာဖြစ်တယ်လို့လည်းအထက်တော်တော် Republican အမတ်များရဲ့ခေါင်းဆောင်ကပြောသွားခဲ့ပါတယ်တပ်ရဘိုင်ဒင်အစိုးရကဒီမိုကရေစီနဲ့လူခွင့်ရေးကိုလေးစားတယ်လို့ပြောနေတဲ့အတိုင်းဒါဟာလက်တွေ့ပြတ်တက်ရမယ်အခွင့်အလမ်းဖြစ်ပါတယ်လို့မစ္စတာမစ်ဘက်ကွန်နာကတပ်ရဘိုင်ဒင်ကိုစစ်ကောင်စီရဲ့ဝင်ငွေအားလုံးပိတ်ဆို့အရေးယူဖို့တိုက်တွန်းသွားပါတယ်